ိုင်းနိုင်ငံအတွင်းကခရိုင်ပေါင်း89ခုမှာတနေ့အနှိမ့်ဆုံးလှုပ်အားကားကိုထိုင်းလူ့သမားဝန်ကြီးဌာနကနေဒီဇင်ဘာလ10ရက်နေ့ကပြင်ဆင်သတ်မှတ်ပေးလိုက်တာပါအခုဆိုရင်ခရိုင်လိုက်တနေ့လှုပ်အားက300ကျော်ရရှိရာကနေထပ်တိုးပြီးအနှိမ့်ဆုံးတနေ့နှစ်ဘက်ကနေအမြင့်ဆုံး16ဘက်ထိတိုးမြင့်ပေးလိုက်တယ်ဆိုပြီးအလုံးသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
အနေဆုံးလောကလှုပ်တာတွေကိုနှစ်ပတ်ကနေ16ပတ်ထိတိုးမြင့်ပေးမှာဖြစ်တယ်။အဲဒါအနေဆုံးလောကနှစ်ပတ်တိုးတာကိုစပြောရင်နှစ်ပတ်တိုးတာတော့ထိုင်းနိုင်ငံတောင်ပိုင်းကအမြဲတမ်းမငြိမ်သက်မှုတွေနဲ့ဘုံမကြမခဏကွဲတဲ့ထိုင်းနိုင်ငံမှာ dangerous zone လို့သတ်မှတ်ထားတဲ့ narrative ပတ္တနီနဲ့ရလာ။အဲ့ဒီ KI သုံးခုကနှစ်ပတ်ပဲတိုးတယ်။အဲဒါအမြင့်ဆုံးတိုးမြင့်16ပတ်ကတော့ဖူကက်ထိုင်းနိုင်ငံရဲ့ကဘာလက်အကြီးစွားလုပ်ငန်းတွေနဲ့အပန်းဖြေလုပ်ငန်းတွေအတွက်အကြီးကျယ်ထိုင်းစီးပွားရေးကိုအကျိုးပြုနေတဲ့ဖူကက်ကတော့16ဘတ်တီတိုးမယ်ဖူကက်က354ဘတ်ကနေ380ဘတ်တီ16ဘတ်တိုးမယ်အဲ့တော့ဟိုဘန်ကောက်ပတ်ဝန်းကျင်ပေါ့ထိုင်းနိုင်ငံအလယ်ပိုင်းဘန်ကောက်နော်ထာပူရီပထုံဌာနီစမောပရာကန်စမောစကွန်နခေါင်းပတုံအဲ့ဒီဒေသတွေကတော့အရင်353ဘတ်ရရနေလာမဲ့2024ကျရင်10ဘတ်တိုးမယ်ပေါ့အမျိုးသမီးခွေအချိုးပေါက်ဆုံးကလေးလုံသားအများဆုံးမဲဆောက်တက်ကတော့9ဘတ်ကနေ13ဘတ်တီတိုးမယ်တဲ့လက်ရှိရနေ332ဘတ်ကနေပြီးတော့9ဘတ်ကနေ73ဘတ်ထိတိုးမယ်ဆိုတော့ဘယ်လိုလာအောင်မလဲတော့မသိဘူးပေါ့လေ
ထိုင်းနိုင်ငံမှာအလုတ်သမားရေးလှုပ်ရှားဆောင်ရွက်နေသူတွေကအနည်းဆုံးတစ်နှစ်လောက်အားကကို400ကျော်ကနေ600လောက်ထိတိုးမြင့်ပေးဖို့တောင်းဆိုနေကြတာပါအခုဆိုရင်တစ်နှစ်လောက်အားကတိုးတာဟာလုံလုံလောက်လောက်ဖြစ်အောင်တိုးတာမဟုတ်ပဲတိုးတဲ့ဆိုရင်လောက်သာရှိတယ်လို့လည်းအခုလိုပြောသွားပါတယ
်ဟိုကုန်းဟိုပြောမယ်ဆိုရင်တနေ့လောကတိုးတာနဲ့ညီကုံစင်းတို့ကလည်းကုံစင်းတို့ကလည်းပြောမယ်ဆိုရင်မြင်းမြိုင်လိုပဲလိုက်တိုးပါလေအဲ့တော့ဟိုထိုင်းဝေကြီးချုပ်ပြောလိုပဲကျုပ်တလုံးနှစ်ပတ်မရတော့တဲ့အခက်မှာထိုင်းတောင်ပိုင်းနာရတီဝပတ္တနီရလာဆိုခဲ့တော့ကိုနှစ်ပတ်တည်းတိုးတာမဖြစ်သင့်ဘူးဒီတဲ့ပို့တိုးသင့်တယ်ဒီကိစ္စကိုအလေးနဲ့စဉ်းစားမယ်ပါညာထိုင်းဝေကြီးချုပ်တော့ဖုတ်ပြောနေရပြီလုံလုံလောက်လောက်တိုးတာမျိုးမဟုတ်ဘူးလေကုံစင်းတို့နဲ့ညီလုံလုံလောက်လောက်တိုးတာမျိုးမဟုတ်ဘူးလေ
ထိုင်းမြန်မာနယ်စပ်တက်ခရိုင်ထဲမှာတော့ဥပဒေပါတနေ့လောက်အားကိုပေးတဲ့စိတ်ယုံနေအလုတ်ဆိုင်တွေကနေပါပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးစီရေးပฏิပက္ခတွေကြောင့်အထောက်ထားမဲ့တွေအများပြားဝင်ရောက်လာတဲ့ကာလမှာဆိုရင်ဥပဒေပါတနေ့လောက်အားကတွေမပေးတဲ့အပြင်လောက်အားကတွေကိုပေးဖို့အတွက်အချိန်ဆွဲနေတာတွေကိုပါကြုံနေရတယ်ဆိုပြီးမဲဆောက်မြို့ကမြန်မာလူသမားတဦးကလည်းပြောပါတယ
်ဟိုအလုံးမရှိကြတဲ့ခါကျတော့ဟိုဗန်စီနဲ့ဆိုဒါမတန်မှန်နေပြီအခုတော့လုံးလုံးအလုံးမရှိရတဲ့ဆိုင်တော့အဲဟိုလေဟိုစားဖို့တောက်ဖို့ရလဲတော့ဘူးဆိုအဲ့လိုလောက်တာရင်းနေဟားလာတော့ရှုစားရကြောင်းလဲပုံမှန်အလုံးရှိတယ်ဒါပေမဲ့ဟိုလောက်ဖောက်မရှိဘူးအဲ့လိုမျိုးအများကြီးပဲကြုံရတယ်
ဥပဒေပါအလုံးအားကတိုင်းမပေးတဲ့အလုံးဆိုင်တွေများလာပြီးအလုံးတွေကလည်းပုံမှန်မရှိတာတွေလုံအားကကိုအနိုင်ကျင့်ပြီးမပေးတာတွေလည်းအများပြကြုံနေကြရတယ်လို့လည်းအလုံသမားတွေကဆိုပါတယ်။ထိုင်းနိုင်ငံထဲမှာထိုင်းလူသမားဝန်ကြီးဌာနလက်အောက်ခံ Department of Employment DOE ရဲ့2023ခုနှစ်ဇွန်လကုန်ထိကောက်ခံထားတဲ့စာရင်းစရာအရမြန်မာအပါအဝင်အနီးနားချင်းနိုင်ငံတွေကလာရောက်လုလုကင်နေကြတဲ့တရားဝင်ရွှေ့ပြောင်းလူသမားစုစုပေါင်း2,800နီးပါးရှိပြီးအဲ့ဒီထဲမှာမြန်မာက3,000ခွဲကျော်ရှိနေပါတယ်။ခုလိုမျိုးတရားဝင်အထောက်ထားလုပ်တဲ့သူတွေတဲ့စာရင်လက်မှတ်လုပ်ဖို့ငွေချေးမတက်နိုင်တာတွေကြောင့်အထောက်ထားမဲ့မြန်မာတွေကတော့တရားဝင်စရင်းတဲ့နှစ်ဆလောက်ပုံများနေတာပါဒီလိုအထောက်ထားမဲ့တွေဟာတနေ့လောက်အားကကိုရသလောက်နဲ့အလုံးလောက်ကင်နေကြရတယ်လို့လည်းအလုံသမားကြီးဆောင်ရွက်နေသူတွေကပြောဆိုကြပါတယ်ရှင်